ရှမ်းပြည်တိုင်းရင်းသားတွေကိုတိုင်းရင်းသားလူမျိုးစုတစ်ခုဖြစ်သတ်မှတ်ပေးဖို့နဲ့ရှမ်းပြည်ပြည်နယ်တစ်ခုဖြစ်သတ်မှတ်ပေးဖို့စကိုင်းတိုင်းဟုံးမလင်းမြို့မှာဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ်။27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတင်ပြတောင်းဆိုခဲ့တဲ့အတိုင်းစကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေကရှမ်းပြည်လူမျိုးတောင်းနဲ့ချီဆူဝေးပြီးတော့ဒီကနေ့နေ့လယ်တနားကြီးကျော်အထိဆန္ဒပြတောင်းဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးမှသတင်းပေးပို့ထားပါတယ်ရှင်။
အင်အားတောင်းတဲ့ချီရှိတဲ့ရှမ်းပြည်လူမျိုးတွေဟာဟုံးမလင်းမြို့မှာဆန္ဒပြခဲ့ကြတာပါ။ဒါကြောင့်သူတို့ဆန္ဒပြတယ်လဲဆိုတာကိုတော့ရှမ်းပြည်လူမျိုးကွန်ရက်ကတာဝန်ရှိသူတူဦးဖြစ်တဲ့ဆိုင်းဆမ်တွင်ကအခုလိုပြောပြပါတယ်
။ကျွန်တော်တို့ရှမ်းပြည်လူမျိုးတွေကငကိုကအမှတ်ပုံတင်လည်းမရှိသလိုရှမ်းပြည်ဆိုတဲ့ဥစ္စာရှိမှလည်းမသိကြဘူး။တခြားကကချင်ပြည်နယ်ထဲမှာတခြားကစကိုင်းတိုင်းထဲမှာအသွင်ခံထားတာပေါ့။အမှတ်ပုံတင်မှလည်းပထမတော့ကျွန်တော်တို့ရှမ်းဆိုလို့ရေးထည့်တဲ့ဥစ္စာကိုအမှတ်ပုံတင်ဌာနကနေပြီးတော့မှချမ်းပမာလို့ရေးတယ်ချမ်းပမာလို့ရေးပြီးတော့နောက်ပိုင်းကျချမ်းပမာရှုပ်ပါတယ်ဆိုပြီးတော့ပမာလို့ပြင်းပြင်းသွားတယ်ကျွန်တော်တို့ကကိုယ်ရဲ့စာပေတင်ရတင်တဲ့ဥစ္စာကိုလည်းမတင်ရဘူးမတင်ရတဲ့အခါကျတော့နောက်ပိုင်းမှာကျွန်တော်တို့လူမျိုးတွေကတဝက်ကျော်ကျော်၃ပုံ၄ပုံလောက်ဟာပမာလူမျိုးအဖြစ်နဲ့ပဲမှတ်ပုံတင်ပြီးတော့မှပမာတွေဖြစ်ကုန်ကြတာပေါ့တစ်ဖက်ကကချင်ပြည်နယ်ထဲမှာရှိနေတဲ့အချိန်မှာလူတွေလက်နဲ့တိုင်အုပ်စုတွေရဲ့အနိုင်ကျင့်မှုတွေကြောင့်ရောလူမျိုးအမိမှမရှိတာကြောင့်ရောကကျွန်တော်တို့ကပြည်နယ်ပါကိုယ့်ရဲ့နေမြေမှာနေရသားနဲ့ကိုကဆန်းဒီလူမျိုးမဖြစ်သလိုကိုယ့်ရဲ့နေမြေကိုလည်းများတွေပုတ်ဆုပ်ထားတာကိုခံရတဲ့အနေအထားမျိုးမှာဖြစ်နေတယ်အဲ့လိုဆိုတဲ့အခါကျတော့ကျွန်တော်တို့ကလူမျိုးပဲပျောက်နေမြေကလည်းပျောက်နေတဲ့အနေအထားမျိုးတွေဖြစ်နေတယ်ထုတ်ပေါ်ရတဲ့အကြောင်းရင်းကြတော့ကျွန်တော်တို့27ရာစုပြင်လုံးမှာဒီအောင်စုနင်းခိုင်းရင်းညီလာခံမှာကျွန်တော်တို့ရှမ်းပြည်အမျိုးတိုင်းရင်းသားတွေအားလုံးကိုစားကျွန်တော်တို့တိုင်းလိုင်းရှမ်းပြည်မျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဆိုင်ထေအောင်ကနေပြီးတော့ကျွန်တော်တို့ရှမ်းပြည်ကြီးနယ်နဲ့ရှမ်းပြည်လူမျိုးတရားဝင်သတ်မှတ်ပေးနိုင်ရေးကိုတောင်းဆိုခဲ့တယ
်သူတို့တောင်းဆိုချက်တွေကတော့ရှမ်းပြည်လူမျိုးတရားဝင်သတ်မှတ်ရေးရှမ်းပြည်ပြည်နယ်ရရှိရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်ပေါ်လာရေးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြင်လုံးအောင်နိုင်ရေးစတဲ့အချက်လေးချက်ကိုတောင်းဆိုခဲ့ကြရလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့သခိုင်းတိုင်းမှာနေထိုင်နေတဲ့ရှမ်းပြည်လူမျိုးတွေပူးပေါင်းပါဝင်လာကြတဲ့အတွက်လူဝင်အားကအစိုးရကိုတောင်းဆိုထားတဲ့ပုံများလာတယ်လို့လည်းဆက်ပြောပြပါတယ်
။ကျွန်တော်တို့ကသခိုင်းတိုင်းထဲမှာရှိနေတဲ့သဘောဒေသရဲ့ထောင်းပြင်း၊ကလေး၊သမူး၊ဟုံမလင်းဒီတဲ့ခါကျတော့ကျွန်တော်တို့ဟိုဘက်ကဒီမြန်မာနိုင်ငံဒီကျွန်တော်တို့အရှိတ်အချမ်းခေါ်တာပေါ့အဲ့ဒီဘက်ကဆိုရင်ဗမောက်ပြည်လဲဘူးငိုညင်းမိုးကောင်းမြစ်ကြီးနာအဲ့ဒီဘက်ကဆန်းဒီကျွန်တော်တို့ညီကိုတွေလာကြတယ်ဗ
ျအစိုးရဘက်ကတော့တရားဝင်ဆန္ဒပြပွဲဖြစ်တဲ့အတွက်လူအင်အားလျှော့ခိုင်းတာကလွဲရင်တခြားတားဆီးတာကန့်ကွက်တာတွေတော့မရှိဘူးလို့ဆိုပါတယ
်ဒီအစိုးရဘက်ကနေပြီးတော့မှတုံ့ပြန်မှုကတော့ဘာမှမရှိဘူးဗျဒီအောင်စုငင်းချမ်းရင်ညီလာခံအောင်ရမည်လို့ပဲအောင်ရမည်လို့ပြန်ထားတဲ့ဥစ္စာကိုအဲ့ဒါ27ရာစုပြင်လုံးဆိုတဲ့စာကြောင်းကလေးချက်ခိုင်းတာလေးပဲရှိပါတယ်။ပြီးရကကျတော့လူညာကိုကျွန်တော်တို့3000လို့တင်တာကို1000ကျွဲဆော့ချခိုင်းတယ်။အဲကျွန်တော်တို့လည်းလက်ခံပါတယ်။အနေနဲ့ရရမှရှိတဲ့ရှမ်းပြည်တိုင်းရင်းသားတွေစုလာတဲ့အခါကျတော့လူညာကကျွန်တော်တို့က1000ကျွဲလို့တတ်မှတ်ထားပြီလို့ဟိုတားမရပဲနဲ့4000လောက်ရောက်သွားတာတော့ဒါတော့မတတ်နိုင်တော့မတတ်နိုင်ဘူးဗျ
။ရှမ်းပြည်လူမျိုးတွေဟာကချင်ပြည်နယ်ထဲမှာအများဆုံးနေထိုင်ကြပြီးမကြခဏဆိုသလိုကချင်ပြည်နယ်ထဲမှာပေါ်တာဆွဲတာတွေဖမ်းဆီးတာတွေရှိနေတာကြောင့်လက်လက်ကင်အဖွဲ့အစည်းတွေနဲ့ပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်။မကြသေးခင်ကကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာတော့ရှမ်းပြည်လူမျိုးတွေကိုတရားဝင်လူမျိုးဖြစ်သတ်မှတ်ပေးရေးကိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။